Welcome to the Voice of America in Burmese.
မြန်မာညချမ်းသာတော်ရရှိများရှင်2019ခုနှစ်မတ်လ26ရက်တနင်္ဂနွေနေ့ညပိုင်း VOA American တန်လွင့်စီစဉ်တွေကို American ဖီနောက်ဆူ Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေပြီးတော့အတန်လွင့်နေပါတယ်ရှင်ကျမနံလည်းပြပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအရက်သားရှာနဲ့ချီသေဆုံးခဲ့တယ်လို့ပြောဆိုခံထားတဲ့အီရန်နိုင်ငံမိုးဆူးမြို့တွင်လေကြောင်းတိုက်ခိုက်မှုကိုဆောင်ရွက်ခဲ့တဲ့အကြောင်းအမေရိကန်ရာရှိတွေကအတည်ပြုထားပါတယ်ရုရှားနိုင်ငံမှာတော့ဝင်းကြီးချုပ်နှုတ်ထွက်ရေးထောင်နဲ့ချီဆန္ဒပြကြပါတယ်ဟောင်ကောင်ကျွန်းမှာတော့အုတ်ချုပ်ရေးမှုသည့်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့လက်ပတောင်းတောင်ကျင်းနေစီကမန်ဂိမ်းမှာအသုံးပြုနေတဲ့ကြောက်တွေတဲဆောင်တဲ့ကားကိုကြောက်တဲ့ထုတ်လုပ်မှုပိတ်ပင်လိုက်ပါတယ်။ဘာကြောင့်ပိတ်ပင်လိုက်ရတယ်လဲဆိုတာကိုတော့
အဲဒီညကြီးကဒီဘာလဲပြောပြောပိတ်ဆို့ပြီးတော့ဒီဘက်ကနေမှနွားတိုက်လိုက်ရဟုတ်လား။ဒါကပေါင်ပေါင်လေးကိုဒီဟွာမှန်လိုက်ကြောက်တွေမှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံကြရလဲနော်ကျန်တဲ့အများပြည်သူကြီးသွား
တယ်ဒါကတော့စကိုင်းတိုင်းဒေတာကြီးပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ဖြစ်ပါတယ်သတင်းပြေဆုံးတော့ပိုင်းမှာနားဆင်ရမှာပါအခုဒါအပြင်အခုသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်နဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မှာပေးစာများအစီအစဉ်တွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမအသိကြီးထိုင်တဲ့ကိုရဲနိုင်တို့ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုးဆူးမြို့ကိုအစ္စလာမ်အစွန်းရောက် IS စစ်သွေးချောင်းအထိလက်ကပြန်လည်သိမ်းပိုက်ရေးတိုက်ပွဲတွေအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား100ကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အစအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်းရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲတာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့မှပြောပါတယ်။မိုးဆူးမြို့မှာတကယ်တမ်းဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့ဒီအပိုင်းနဲ့အတွင်းအတည်ပြုဖို့ခက်ခဲနေပါတယ်။မိုးဆူးမြို့တွင်တိုက်ပွဲမှာအရက်သားတွေထိခိုက်သေးဆုံးမှုများတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အီရတ်ဆိုးရကတပ်ပွဲတွေယာယီရပ်ဆိုင်မယ်လို့ကြေညာခဲ့ပြီးနောက်တနေ့ဖြစ်တဲ့မနေ့စနေနေ့ကပဲအမေရိကန်ဆိုးရတာဝန်ရှိသူတွေရဲ့ကြေညာချက်ထွက်ပေါ်လာပါတယ်။မိုးဆူးမြို့တွေကဂျီဒီတာရက်ွက်ထဲမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား100ကျော်သေဆုံးရတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအရက်သားထိခိုက်သေဆုံးမှုဆန်ရယုံကြည်ရလောက်တဲ့စစ်တမ်းတရားရဖို့ဆောင်ရွက်နေတယ်လို့ IS ကိုချေမှုန့်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကကြေညာချက်မှာပြောဆိုထားပါတယ်ရှင်
။ရုရှားနိုင်ငံတော်မှာတိုက်ခိုက်ခေါင်းဆောင် Alexei Navalny ဥဆောင်တဲ့အောက်ရီလိုက်စားမှုစန့်ချင်ရင်းနဲ့ဝန်ကြီးချုပ် Dmitry Medvedev နှုတ်ထွက်ပြီးထောင်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။လူထုချီတက်ပွဲကိုအသွာမော်စကိုမြို့တော်မှာတိုက်ခိုက်ခေါင်းဆောင် Navalny ကိုဖမ်းဆီးလိုက်ပြီးလို့လည်းသတင်းတွေမှာဖော်ပြကြပါတယ်။မတမာမှုတွေရှိခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေကို2011-2012အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမကြေနပ်ချက်တွေပေါက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လည်းရှုမြင်နေကြပါတယ်။အခုချိန်ထိတော့ရုရှားနိုင်ငံပိုင်းသတင်းတွေမှာဒီဆန္ဒပြပွဲတွေအကြောင်းတလုံးတစ်ပါးသားမှတော့မပြောသေးပါဘူး။မြို့တချို့မှာဆန္ဒပြကြတယ်လို့သတင်း website တွေနဲ့လူမှုကွန်ရက် social media တွေမှာဖော်ပြနေကြပါတယ်။Vladivostok မှာတော့ဒါဇင်နဲ့ချီဖမ်းခံရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဝန်ကြီးချုပ် Medvedev ကအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေရဲ့ရှုဝတ်အချိတ်ဆက်တွေနဲ့ဇင်ခံအရာတွေအပျော်စီးသမော့တွေစပစ်ချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပါသတင်းတစ်ပုဒ်ဒီလအစောပိုင်းကလူသိရှင်ကြားထွက်ပေါ်လာပြီးနောက်မှာအတိုက်ခံခေါင်းဆောင် Navalny ကဆန္ဒပြဖို့ဇော်ဩခဲ့တာဖြစ်ပါတယ်။internet youtube ပေါ်မှာတင်ထားတဲ့ဒီသတင်းကိုကြည့်ရှုတဲ့အချိန်ကြီးကအသက်တန်းရှိပါတယ်ဝန်ကြီးချုပ် Medvedev ကတော့ဒီကိစ္စကိုတစုံတရာမတုံ့ပြန်သေးပါဘူးဒီနေ့နောင်ပိုင်းမှာတော့ Saint Petersburg နဲ့ Moscow မြို့တို့မှာလည်းခွင့်ပြုမိတ်မရှိဘဲဆန္ဒပြဖို့စီစဉ်နေကြပါတယ်အတိုက်ခံခေါင်းဆောင်တပေါင်းကြီးရဲ့တရားဝင် website မှာတော့မြို့ပေါင်း69မြို့မှာဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့82မြို့မှာဒေသဆိုင်ရာအာဏာပိုင်တွေကဆန္ဒပြဖို့ခွင့်မပြုခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Ohio ပြည်နယ် Cincinnati ကလူစီကားရနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပစ်ခတ်မှုဖြစ်ခဲ့လို့အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမီယိုနိုင်ကလပ်အတွင်ပစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့ရဲယာရှိတဦးကပြောပါတယ်။သေနတ်သမားကစပြီးပစ်ခတ်တဲ့အချိန်မှာနိုင်ကလပ်အတွင်လူရနဲ့ချီရှိနေတာလို့လည်းသူကပြောပါတယ်။အသက်အန္တရာယ်စိုးရင်ရလောက်တဲ့အထိဒဏ်ရာရထားသူအတော်များများရှိနေတယ်လို့ဒေတာရင်းရုပ်တံဖြစ်တဲ့ WLWT ကပြောဆိုပါတယ်ဒ ီပစ်ခတ်မှုနဲ့ပတ်သက်ပြီးဖန်ဆီးထားသူရှိမရှိဆိုတာကိုအာဏာပိုင်တို့ဘက်ကပြောဆိုတာမရှိသေးပါဘူး။ပစ်ခတ်သူကတဦးမကဖြစ်နိုင်တယ်လို့တော့အာဏာပိုင်တို့ကပြောပါတယ်။ဘာကြောင့်ပစ်ခတ်မှုဖြစ်ခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။သမ္မတဒေါ်နယ်ထရမ့်ကကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအစားထုတ်ဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အခွန်ကောက်ခံရေးဆိုင်ရာဥပဒေပြင်ဆင်ရေးဘက်ကိုဥလဲသွားပြီဖြစ်ပါတယ်။သူတို့အနေနဲ့ကြီးမားတဲ့အခွန်ရှော့ချမှုတွေနဲ့အခွန်ကောက်ခံရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုအပြင်းထန်စတင်ဆောင်ရွက်တော့မှာဖြစ်ကြောင်းဒီကိစ္စဟာသူနောက်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်ကြောင်းဩဘားမားကဲလို့ခေါ်တဲ့အခကြေးငွေတက်တာစွာကျန်းမာရေးပြည်သူစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်ကို Republican Party ဘက်ကပြန်လဲရုပ်သိမ်းပြီးတဲ့နောက်တောက်ကြနေမှာသမ္မတ Trump ကအင်မီတော်မှာအဲ့လိုပြောကြားလိုက်တာပါအောက်လတော်မှာလုံလောက်တဲ့မဲရီအတွက်မရနိုင်တာကြောင့်အဲ့ဒီကျမရေးဆောင်ရှောက်မှုအစီအစဉ်ကိုအစားထိုးမဲ့ဥပဒေတစ်ကိုတင်သွင်းဖို့ Republican Party ဝင်တွေကတောက်ကြံနေမှာပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။အစိုးရကပြင်ဆင်နေတဲ့ကောက်ခံမှုပြင်ဆင်မဲ့ဥပဒေချမ်းရေးဆွဲနေမှုတွေကိုသူ့အနေနဲ့ဦးဆောင်လုပ်ကိုင်နေကြောင်း Axios ဆိုတဲ့ online သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာဗန္ဓာရေးဝန်ကြီးကတောက်ကြံနေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဆိုပြုတင်သွင်းမဲ့ဥပဒေချမ်းနဲ့မှာလူပုဂ္ဂိုလ်တဦးချင်းနဲ့ကုမ္ပဏီတွေအပေါ်ကောက်ခံတဲ့အခွန်တွေရှော့ချပေးပေါ်မှာဖြစ်ပြီးတော့သူတို့ရဲ့ရွေချက်ဟာအလဲလက်ဝင်ငွေရှိသူတွေအတွက်ဖြစ်ပြီးတော့ဝင်ငွေအများဆုံးရတဲ့ထိပ်ပိုင်းလူတွေမဟုတ်ကြောင်းဗန္ဓာရေးဝန်ကြီးကပြောကြားသွားပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုရွေးအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အခြေအကျကိုရွေးချယ်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်မရခဲ့ပါဘူး။တရုတ်အစိုးရကအခြေအကျထောက်ခံစည်းရုံးပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လိုလားဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်ရဲ့အပေါ်မှာတရုတ်ဘက်ကပို့ပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွေ့အရင်ဗြိတိရှ်ကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာစစ်သွေးကြွတွေလို့တန်တရားရှိတဲ့သူတွေကလက်နက်တိုက်ကိုဝင်ရောက်တိုက်ခိုက်ရမှာရဲနှစ်ယောက်အပါအဝင်6ယောက်သေဆုံးသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်။ဆောဟမျိုးကအစ္စလာမ်ဘာသာရေးကျောင်းတစ်ခုနာမှာရှိတဲ့လမ်းပေါ်မှာစနေနေ့ကပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်25ဦးထပ်မင်းသေဆုံးသွားတယ်လို့လည်းရဲရာရှိဘာရှူဒက်ပိုနစ်ကပြောပါတယ်။လက်နက်ခဲရပြည်စုံတဲ့အဆောင်တစ်ခုနာမှာပုံအောင်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုချေမှုန်းနိုင်ဖို့အတွက်ပြည်သူ့စစ်ဖွဲ့တွေကပြီးခဲ့တဲ့တောက်ကြနေကလေးကချိုးပန်းနေကြတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာတော့ကြီးမားတဲ့ပေါက်ကွဲမှုကြီးတစ်ခုအပါအဝင်ပေါက်ကွဲမှုတွေအတော်များများလည်းဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သတင်းနောက်တွေအပါအဝင်အရက်သားတွေကိုအဲ့ဒီနေရာတဝိုက်ကိုမသွားဖို့တားမြစ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဓာကာလေးစိတ်နားကလူစီကားတဲ့လမ်းပေါ်မှာရှိတဲ့ရဲစခန်းတစ်ခုနားမှာလူတစ်ယောက်ကသူ့ဟာသူအသေးခံဘုံခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုစစ်သွေးကြွတွေလို့တန်ကြာရှိသူတွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်လာခဲ့တာပါ။ IS အဖွဲ့ကတော့ဆိုဟန်နဲ့ဓာကာမြို့ကတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ။
ဘယ်လားရုစ်နိုင်ငံမြို့တော် Minsk မှာတားမြစ်ထားတဲ့ဆန္ဒပြမှုကိုဆက်လုပ်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေကိုအဓိကယုံနှိမ်နှင်းရေးရဲတွေကနှိမ်နှင်းဖြိုခွဲခဲ့ပါတယ်။အစိုးရကအလို့သမားတွေအပေါ်မှာအခွင့်အရေးတိုးကောက်တာကိုကန့်ကွက်ဆန္ဒပြတဲ့တစ်စိတ်တစ်ပိုင်းအဖြစ်နဲ့လူ900လောက်က Minsk မြို့လယ်ကောင်ကနေချီတက်ဆန္ဒပြဖို့ကြိုးစားခဲ့တာဖြစ်ပါတယ်။စနေနေ့တုန်းကရဲတွေကထရက်ကားတွေနဲ့ရောက်လာပြီးဆန္ဒပြတဲ့သူတွေကိုနံပါတ်ဒုတ်တွေနဲ့ရိုက်နှက်တားဆီးကြပါတယ်။လူရပေါင်းများစွာဖမ်းဆီးခံခဲ့ရပြီးဖန်ခံရသူအတော်များများကရဲကရိုက်တာခံရတာကြောင့်စေကူတမှုတွေလိုအပ်နေတယ်လို့လည်းလူအခွင့်ရေးကောင်းဆောင်ကပြောဆိုထားပါတယ်ရှင်
မြေကဘာအတွက်တနာရီအတ်အာဝါလှူရှာမှုကိုမနေ့စနေနေ့ကကဘာတလောကထောင်နဲ့ချီတဲ့မြို့တွေနဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါင်းဆင်နွှဲခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုကိုလူတွေအာယုံစိုက်လာစေရေးကဘာတလောလှူရှာမှုအဖြစ်နဲ့ကဘာတားရိုင်းတရိတ်ဆန်ထိန်းသိမ်းဆောင်ရှောက်ရေးရန်ပုံငွေအဖွဲ့ကဥဆောင်တဲ့အတ်အာဝါမြေကဘာအတွက်တနာရီလှူရှာမှုအဖြစ်ကဘာတလောကနိုင်ငံပေါင်း190နီးပါးမှာလျှက်စစ်ပြီးထုံးညှိမှုကိုရှင်းချခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုလက်တင်အမေရိကနိုင်ငံတွေဥရောပတလွာအရှေ့အလယ်ပိုင်းနဲ့ဩစတြေးလျတလွာကကြော်ကြားတဲ့အထိမ်းအမှတ်တွေနဲ့အဆောက်အုံတွေမှာဒေသစံတော်ဂျိညာ၈နာရီခွဲမှာလျှက်စစ်ပြီးတွေထွန်းကြီးမှုကိုမိနစ်60ကြာမိမိရှင်းချခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုအတွက်လူတွေဘက်ကဘယ်လိုပါဝင်ဆောင်ရွက်ပေးနိုင်တယ်လဲဆိုတာကိုသတိထားမိလာစေအတွက်လည်းဒီအခမ်းအနားလှုပ်ရှားမှုတွေမှာပြုပြခဲ့ကြပါတယ်ခင်ဗျာ
။
တင်ငွေတွေညပိုင်းနောက်ဆောင်ရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားမှာပါ။အခုပထမဆုံးတော့လက်ပြောင်းဘက်ကနောက်ဆုံးအခြေအနေကိုကြည့်အောင်ပါ။တနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ပွားခဲ့ပြီးနေ့ရက်အကြာမှာတော့လက်ပြောင်းတောင်ကျင်းနီစီမံကိန်းမှာအုံပြူတဲ့ကြောက်တွေတည်ဆောင်တဲ့ကားတွေကိုကြောက်ထုတ်လို့မှုခွင့်ပြုချက်မရဘဲတည်ယူထုတ်လုပ်မှုတွေလုပ်နိုင်ရတာဆိုပြီးတော့စကိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရကြောက်တယ်ထုတ်ယူမှုတွေကိုအကန့်အသတ်ရှိပိတ်ပင်လိုက်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းစလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကကျင်းနီကားတွေလုပ်ငန်းခွင်သုံးကားတွေကြောက်တယ်ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကလေးကဒေသခံတွေကတားဆီးပြီးထွက်ခွာခွင့်မပေးတာကြောင့်အစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးခဲ့ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့တာပါ။အဲ့ဒီလိုဖြစ်ခဲ့ပြီးတလကျော်ကြာတဲ့အချိန်မလ24ရက်နေ့တောက်ကြနေ့ကတော့ကြောက်တယ်ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေနှစ်ဖက်တင်းမာမှုတွေဖြစ်ပြီးတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ရဲရွာတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတဲ့ဆိုပြီးသခိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရတောက်တယ်ထုတ်လုပ်မှုတွေကိုမလ26ရက်နေ့ကနေစပြီးပိတ်သိမ်းလိုက်ကြောင်းသခိုင်းတိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ဒီအတိုင်းဝန်ကြီးချုပ်ကိုယ်တိုင်ပိတ်ရပါဘူး။လကူကလည်းဒါကြောင့်ပြဿနာတက်ပြီးကျွန်တော်တို့ညှိနှိုင်းမှုတွေလုပ်ခဲ့ရတာဟုတ်25ရက်နေ့ကနော်တိုင်းဒေသကြီးအစိုးရရုံးမှာနော်အော်ဒီရဒီလကန်နေရဒီကားစီး4-5000ကိုဒီနေ့ဆောက်ခေါက်ဆွဲတော့ဒီဟွာပေါ့ကျွန်တော်တို့2,000-3,000လောက်ပေါ့နော်အသွားပြန်တယ်အဲဒီနန်းကြီးကဒီဘာလဲပြောပိတ်ဆို့ပြီးတော့ဒီလကန်နေမှာနွားတိုက်လိုက်ရောလားဒီကပေါင်းလေးကိုဒီဟွာမှန်လိုက်ကြောက်တယ်မှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံကြရလဲနော်ကျန်တဲ့အများပြည်သူခီးသွားတဲ့လူတွေဒီပဒိန်မော်ဟာလမ်းကြီးမှာပိတ်ဆို့မှုတွေရောတော့ရွာထွက်တဲ့အခါမှာရွာပြော်သားတွေကဒီကားတွေရှိနေဟောနေဆိုတော့ဘာလို့ဆိုဆိုရင်ကြောက်ကြမှုတွေနဲ့လိုတိုက်တာတွေနဲ့ဆိုရင်ဒီတိုင်းမဖြစ်ပါဘူးလို့သူတို့ပြောပါတယ်နော်အဲဒါကြောင့်သူတို့အနေနဲ့တော့ဒါဟုတ်လားမဆွဲတင်ဘူးပေါ့
ပြီးခဲ့တဲ့ရက်ကဒေသခံတွေနဲ့လုံခြုံရေးရဲဝင်နှန်းတွေကြားမှာတနက်တွေနဲ့ပြစ်ခတ်တာတွေလေးခွာတွေနဲ့ပြစ်ခတ်တာတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာတွေလည်းရခဲ့ကြတာပါဒီထဲမှာရဲရွာသား10ဦးခန့်ကတော့ရာဘာကြီးများထိမှန်ခဲ့ပါတယ်ဒီအတွက်ဒေသခံတွေကမတ်လ25ရက်နေ့ကတပိတ်စခန်းဖွင့်ပြီးဆန္ဒထုတ်ဖော်ခဲ့ရာကနေကြောက်တဲ့ကားတွေကိုအကန့်အသတ်မရှိပိတ်သိမ်းလိုက်တဲ့သခိုင်းတိုင်းအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့တပိတ်စခန်းကိုလည်းမလ26ရက်နေ့ညနေပိုင်းမှာရုပ်သိမ်းခဲ့တယ်ဆိုပြီးပြောပြပါတယ်
။စာလေးညွန့်နယ်အုတ်ချွေမှုအထွေထွေအုတ်ချွေမှုပေါ့နော်။ဥအမြင့်ထွန်းရဲ့လက်မှတ်နဲ့ပေါ့နော်။ပါတယ်မိုက်။အဲ့လာကြောင့်သူတို့တပိတ်စခန်းကိုခိတခဏယာယီပေါ့နော်။သူတို့ရုပ်သိမ်းလိုက်တာပါ
။ဒေသခံတွေတောင်းဆိုတာကတော့ကျင်းနီစီမံကိန်းကြောင့်နစ်နာခဲ့ရတဲ့တီးနံရော်ကြီးကိစ္စတွေနဲ့မြေယာနစ်နာကြီးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်စကိုင်းတိုင်းအစိုးရအဖွဲ့ကိုတောင်းဆိုထားတာပါ။တိုင်းဒေသကြီးအစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးဒေါက်တာသိန်းနိုင်ကတော့ဆက်ပြောပြပါတယ
်။ဒီလိုနေလာကြီးကိစ္စတော့ဒါကျွန်တော်တို့ပုံမှန်တုံးဆက်ခေါ်စာကြီးဖွဲ့ကြီးပုံနဲ့တော့ဒီ2016လေယာဉ်ဥပဒေပေါ့နော်။အဲ့တော့ဥပဒေ66ခွင့်ရတော့ဒါပြောင်းစုပြဋ္ဌာန်းထားတယ်ဒီနေရာဒီနိုင်ငံတော်အကျိုးကကာလဒေသပေါ့ဒီသိန်းလို့ရတယ်ဆိုတော့ဒါပြောင်းစုဆင့်ရမယ်အဆုံးဖြတ်ရမယ်။ကြောင်စုလွတ်တော်တည်ပြီးတော့ဆုံးဖြတ်တာလို့ဒါသမတရဲ့လုပ်ပိုင်းကိုဆိုတော့ဒီတိုင်းအနေနဲ့တော့ကျွန်တော်တို့ဘာမှလို့ဒီကောင်းနေဆိုမရဘူးကြာနော
်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဟာ9နှစ်ကျော်ကြာခဲ့ပါပြီအကြိမ်ပေါင်း300ထက်မနည်းဆန္ဒပြခဲ့ပြီးတနက်နဲ့ပြစ်ခတ်လို့လူသေးဆုံးရတဲ့အထိဖြစ်ပွားခဲ့ရတဲ့ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုဇက်တိုက်ကြုံနေရတာပါဖေဖော်ဝါရီလ10ရက်နေ့က နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International ရဲ့အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျေးနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျေးနီတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
တော်တာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ကြားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2012ကြားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လဲချက်မှန်ဖိတ်ခေါ်ရပါရရှင်။အခုဆက်လက်ပြီးတော့မြမအရေးဆွေးနွေးခန့်အစီအစဉ်ကိုတက်ဆက်ပေးပြရစီရှင်။မြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုတွေတိုးတက်လာစေရေးအတွက်လှုပ်ထုံးလုံနီးကြံ့ကြာမှုတွေကိုလျှော့ချပြီး e-government အကောင့်ချဲပေါ်နိုင်အောင်နဲ့အာဂတိလိုက်စားမှုကင်းအောင်ပွင့်လင်းမြင့်တာမှုနဲ့ဆောင်ရွက်နေပြီး ASEAN စီးပွားရေးအတိုက်အဝန်ထဲဝင်ဆက်နိုင်အောင်ပြင်ဆင်ထားနေပြီးတော့ယင်းနှိမ့်မြုံနယ်မှုနဲ့ကုမ္ပဏီမဲ့ပုံတင်ရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုလိုက်ပါတယ်။ Editor Dr. ခင်စိုးဝင်းကဦးအောင်နိုင်ဦးနဲ့တီးတန့်တွေးဆောင်မေးမြန်းခန်းပထမပိုင်းကိုပြီးခဲ့တဲ့သတင်းဘက်ကတင်ဆက်ခဲ့ပြီးအခုဒုတိယပိုင်းအောင်လဲဆက်လက်နားဆင်ကြည့်ကြပါဆိုရှင
်စိန်ခေါ်ချက်တွေရှိတာပေါ့နော်အဲ့စိန်ခေါ်ချက်တွေထဲမှာအဓိကကတော့ infrastructure ပေါ့
ဒီ
ကျွန်တော်အခြေခံအဆောက်အုံအားနည်းချက်တွေရှိတယ်နောက်တစ်ခုကအင်ချမ်းမြေဈေးပေါ့ဒီ real estate market ကလည်းဟိုနယူးယောက်နဲ့ Paris တောင်မှာရှင်နိုင်တဲ့အခြေအနေတွေရောက်နေတယ်ဆိုတော့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ investor တွေရဲ့သူတို့စိန်ခေါ်ချက်တွေပေါ့သူတို့ဒီ under တွေ obstacle တွေကိုဘယ်လိုကျော်လွှားနိုင်မှာမလဲရှင်
ကျွန်တော်တို့ခုဒီ law တဲ့မှာကျွန်တော်တို့ပါလုပ်လိုက်လဲဆိုတဲ့အခါကျတော့အရင်ဖြစ်ခဲ့တဲ့ procedure တွေကိုချော့ချပလိုက်တယ်စိတ်မှုဆုံးမှာစိတ်အောင်ဆောက်ကျင်တယ်ဘာမှ approval မလို့လို့တော့ hotel ဆုံးမှာ hotel ဆောက်ကျင်တယ်ဘာ approval မလို့လို့တော့เนาะအဲစိတ်မှုဆုံးပြင်ပ hotel ဆုံးပြင်ပလုပ်ချင်တယ်စီးပွားရေးလုပ်ငန်းဆိုရင်တိုင်းဒေသကြီးပြင်တဲ့သဘောတူလားတွင်လို့တော့ပြီးမှ procedure သွားပါအဲ့လိုလေးပြန်ပြီးကျွန်တော်တို့ကပြင်ထားပါတယ်ပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraints ပျောက်သွားမှာပေါ့နောက်တတိယချက်ကကျွန်တော်တို့ပါလုပ်လဲဆိုတော့အရင်ကမြေဈေးတွေကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကျန်မှာလှိုင်းသာယာရွှေပြည်သားအလားတူတကုံစိတ်ကန်းတောင်တကုံစက်မှုဇုံစက်မှုဇုံတွေက limited supply ဖြစ်ပြီးတော့ demand ကတိုက်ပြီးဖွင့်တဲ့ချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှာဆိုတော့ expectation နဲ့ခုမှမြေရှိတော်ညာ
မှာ
ကင်ထားရတယ်အဲ့တော့ကျွန်တော်တို့ကခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့က balance လုပ်အောင်ဆိုမှာစက်မှုဇုံသစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစက်မှုဇုံသစ်ပေါ်တိုမဲ့လုပ်ငန်းကိုလည်းကျွန်တော်တို့ promote sector ထဲမှာထည့်ထားတယ
်။အရင်တုန်းကတော့ပေါ့လေစစ်အစိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်ဒီလိုယင်းနှမြုံနှမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရာစတော့ခေါ်ရခဲ့တဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့မရှိပါမဟုတ်လို့တော့ကျွန်မယူဆပါတ
ယ်။မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးစေဘူးသားကြီးကောင်းစားကြီး corruption ကျွန်တော်တို့က transparency ကိုအားကောင်းလုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြောက်ပေါင်းလုပ်မယ်နော်ဘာလို့ဆိုတော့ကျွန်တော်တို့ကလုံးဝမြတ် MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့တကဘာလုံးသိရမယ်ကျွန်တော်တို့ကဒီမှာကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ကနေ computer နဲ့နောက်တည့်ဆို website ကိုတင်ပြီးဘာတွေကျွန်တော်တို့ပေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများကြီးသိအောင်ကျွန်တော်တို့လုပ်ပေးတယ် proposal စောင့်တင်ပြီးရင်ရက်ပေါင်း60တွင်မှာပေးကူပေးရမယ်မပေးဘူးဆိုတော့15ရက်တည်းညင်းရမယ်စသဖြင့်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုလိုတာဘသူ့ကိုချင်ကပ်မှဘသူ့ကိုဟဲ့လားဟိုပေးမှဒီဟာငါဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ခုန corruption က procedure complicated ဖြစ်တာနဲ့တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်လေ
corruption ကအားကောင်းနေတယ်မှာ
ဒီစပွဲကနေဒီစပွဲချက်ဖို့တောင်းပါလို့
ရတယ်ခဲ့ပါအဲ့ဒါကကျွန်တော်တို့ကဟ
ိုအစိုးရအဆက်ဆက်ဖြစ်ခဲ့
တော့ရင်ဆိုင်ခဲ့ပြီးသားအခြေအနေပေါ့နော်ဒါတွေကြီးရတယ်အကြောင်းမလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကြုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခုဥပဒေရောနည်းဥပဒေရောမှာ transparency အားကောင်းအောင်လုပ်တယ် เนาะบิวโรเครติซิงကိုတတ်နိုင်တယ်မရဘူး clear เนาะကျွန်တော်ဖြည့်အောင်လျှော့ချအောင်ကျွန်တော်တို့ကလုပ်တယ်เนาะကို streamlining procedures ပေါ့เนาะမာဒီ procedure တွေအားလုံးကို streamline လုပ်တော့ simplification ပေါ့ဒါသွားတယ်ကျွန်တော်တို့ကအဓိကကြီးဝဲထားတာတော့ကျွန်တော် company ဥပဒေမှာကအခုရင်းနှီးမြှုပ်နှံဥပဒေမှာလက်တလုံးအခြေအနေမှာကျွန်တော် readiness မဖြစ်သေးဘူးမှာကျွန်တော်တို့ရဲ့ဒီ magic ကကျွန်တော် dream ကတော့တစ်ချိန်မှာအားလုံးက online သွားနိုင်အောင်ပေါ့เนาะ MNC ကိုလျှောက်ချင်လာလူလာကြမလို့ဘူးကျွန်တော်တို့က online ပေါ့เนาะ access လုပ်ပြီးတော့မှာကျွန်တော်တို့ကသွားနိုင်အောင်ပေါ့เนาะဒါမျိုးလေးတီကျွန်တော်တို့ကကိုစဉ်းစားထားပါတယ
်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလာပြီးလုပ်တဲ့လူတွေကျွန်မသိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို50လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
American ပြည်ထောင်စုဆိုလို့ရှိရင်31လောက်အဆင့်မှာရှိပါတယ်အ
ဲ့
တော့ American ပြည်ထောင်စုကဒီစီးပွားရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပြခဲ့ပြီးပါပြီ
အဲ့
တော့ဒီ American ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုများရိုက်ခတ်မှုရှိပါလဲရှင
်ဟိုအမဆန်ရှင်ရုပ်ပေးတဲ့တော့ကျွန်တော်နံပါတ်1ကကျွန်တော်အထူးသဖြင့်ငွေကြေးကဏ္ဍပေါ့အဆင်ပြေသွားတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့ sanction ရှိနေတော့သူတို့ရဲ့ dollar transfer တွေက
တိတ်ခက်တယ်နော်
တိတ်ခက်တယ်လုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော် company ကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနဲ့
မြန်မ
ာပြည်ကိုဝင်ရတယ်ပေါ့နော်ဒါမလို့အမစင်ကာပူက top ဖြစ်နေ
ဆိုတာက
စင်ကာပူရဲ့ investment ကြီးမဟုတ်ဘူးသူက transit investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူကျွန်တော်တော်တော်များများပြည်ရလေဒီ company ကဘယ်ကလာတာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူက company Singapore incorporated company ဆိုကျွန်တော်တို့ကသူ့ကို Singapore list ထဲမှာထည့်လိုက်အောင်တော်တော်လေသူက pure Singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိတယ်ခြားနိုင်ငံတွေရှိတယ်သူက Singapore ဆင်လာကြတယ်ပေါ့နှိချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြတယ်လေခုနပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးတော့ရှိခဲ့တယ်ပေါ့ sanction ကို liberalize လုပ်ပေးတဲ့အတိုင်းအောင်ကြတဲ့ဟို constraint တွေရှိတာပေါ့မှာရှိတဲ့ကြောင့်မလို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလာလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction lift လုပ်သွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အကြမ်းတဲ့နိုင်ငံတွေကိုအားလုံးအကျိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မလို့ကျွန်တော်တို့ investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ်နံပါတ်1ကတော့ US မှာရှိတဲ့ investor တွေမြန်မာနိုင်ငံကိုလာဖို့အတွက်လုံးဝလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာ US ရဲ့ investment တွေကိုကျွန်တော် expect လုပ်လို့ရတဲ့အနေအထားတခုကျွန်တော်တို့ဟိုရောက်လာပါတယ်
AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်လို့ပြောမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းဒီနောက်ကနေလိုက်နေရတော့မှဖြစ်ပါလိမ့်မယ်ထင်တာဟု
တ်ကဲ့မှန်ပါတယ်မှာကျွန်တော်တို့ကတော့ ASEAN ခုန AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်ဘာလို့ကျွန်တော်တို့မှလုပ်စရာလေးတွေဟိုရှိနေပါဥမာဥရပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်လုံထုံးလုံးနေဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်နောက်ကျွန်တော်တိုင်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကအသေးကြီးမားတဲ့ economy တခုမဟုတ်သေးဘူးပေါ့နော်ဒီအခက်အခဲလေးတွေတိုင်းပြည်ထဲမှာရှိနေပါတယ်သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှာသူက trade ရဲ့ investment services ရဲ့ပေါ့နော်ဒီတစ်ခဏကြီးသုံးခုရှိတဲ့အပိုင်းမှာအဲကျွန်တော်တို့က investment ကအာဆီယံ economic community မှာလွယ်လွယ်ကူကူကျွန်တော်တို့ကဝင်သွားနိုင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့အာဆီယံရဲ့ဒီမြို့မကြီးကဟိုအာဆီယံဒီ single protection base ပေါ့เนาะကျွန်တော်တို့ကအာဆီယံဒီဟိုတခုတည်းသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုရည်ရွယ်တဲ့အတွက်ကြောင့်မဟုတ်လို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့ကအမှဒီ global value chain ပေါ့ value chain ထဲမှာဥပမာ pass တခုကိုမြန်မာပြည်က raw ယူမယ်ဥပမာထိုင်းနိုင်ငံကသူ semi finished products ဖြစ်အောင်လုပ်မယ်အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်အဲ့တော့ဒီ value chain ကြီးတခုလုံးပေါ့เนาะဒီ supply chain လည်းပါတာပေါ့ဒါကြီးကိုကျွန်တော်တို့ကအာဆီယံစဉ်းစားတော့စင်နာတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမတို့သတိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်တို့မလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့တော့ကြောင့်မလို့ကျားနိုင်ငံတွေရနေမှာမြန်မာနိုင်ငံ raw ကိုယူပြီးတော့မှကျားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်ကျားနိုင်ငံတွေကသူကတပိုင်းတစ်စားသူတို့တိုင်းပြည်ရဟာတွေကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလုပ်သားအင်အားပေါ်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံမှာချုပ် labor intensive လုပ်မယ့်ကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်အားဒါမှမဟုတ်လေကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လေကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူလီတွေကောက်နေလို့ရှိရင
်ကျွန်တော်တို
့ကဘာတော့ဘာပါကြောင့်ကျွန်တော်တို့ဘာလုပ်ရလဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ပို့မယ်ဆိုတဲ့လုပ်ငန်းတွေဂျူလီကိုမကောက်တော့စတယ်ရမကောက်တဲ့ကြောင့်မလို့မြန်မာနိုင်ငံဒီအာဆီယံ economic community ပေါ့ခုနကပြော single production base မှာပါဖို့အတွက်ကိုကိုလုံးဝကင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့နောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့ဥပမာတိုင်းပြည်ဒီလုံသားအင်အားပေါ်တယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလုံသားအင်အားပေါ်တဲ့ခ ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်ပုံကိုတည်ဒီက efficiency ပေါ်မှာလုပ်သားအင်အားများတဲ့တကြောင်မို့သူများနိုင်ငံမှာဟလာတို့တမဆေးရောက်သုံးတဲ့ကံမှာဥမာဒေါ်လာ900ကုန်မကိစ္စမြန်မာနိုင်ငံမှာလုပ်သားတွေရဆေးရောက်ကုန်ရင်ဆေးရောက်သုံးရင်ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့เนาะဒါမျိုးတွေကိစ္စမျိုးတွေဒီမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့ဒါမှမဟုတ်ကျွန်တော်တို့ skill intensity ကိုကျွန်တော်တွားခြင်းတယ်ပေါ့နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့ဒီ natural resource ပေါ့เนาะစိတ်ဝင်စားတဲ့ industry ကလည်းမြန်မာနိုင်ငံကိုသူလာကူလာမယ်ပေါ့เนาะနံပါတ်3ကမြန်မာနိုင်ငံလူကြီး54သန်းလောက်ရှိရဆို market ကရှိပြီးသားပေါ့မှာအဲ့တော့ market ကိုစိတ်ဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့အဲ့တော့ ASEAN economic community ကိုပြန်ပြောလိုက်ရင် investment အနေနဲ့ဘာမှခက်ခဲမရှိဘူးမှာကျွန်တော်တို့ကအလိုက်တင်ကိုလိုက်သွားလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ tariff 0နဲ့ဝင်လာပေါ့ဝင်တဲ့ကလူကို local community local SME တွေမှာ competition များလာနိုင်တယ်နံပါတ်2က trade deficitများလာနိုင်တယ်ပေါ့နော်ဒါ trade နဲ့ပတ်သက်တဲ့ဟို constraint ကြီးလေးကျွန်တော်တို့ရှိနေတယ် services ကျွန်တော်တို့တလောက်ကြီးအခက်အခဲမရှိနိုင်ဘူးကိုတိုင်းပြည်ကလည်း services industry ကတိတ်အားမကောင်းသေးဘူးအားမကောင်းသေးတဲ့အတွက်ကြောင့်မလို့ services နဲ့ပတ်သက်လာရင်ကျွန်တော်တို့ကတိတ်ခက်ခဲမရှိနိုင်ဘူးတော်တော်လေးပဲကိုတိုင်းပြည်ကရှိနေတဲ့ဥပမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဟိုမှာစည်းရင်းဂိုင်းတွေ lawyer တွေအဲဒီလိုမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကို competitive ဖြစ်အောင်တော့မကိစ္စမျိုးလေးတော့ရှိလာနိုင်တယ်
အဲ့တော့နိုင်ငံသားယင်းနှိမ့်ညံ့မှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာယင်းနှိမ့်ညံ့မှုဒီမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်
။အဲ့တော့ကျွန်တော်တို့ဌာကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုကဏ္ဍပေါ့နော်ကွန်ထရိုးလုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ဒီကွန်ထရိုးလုပ်မှုကဏ္ဍမှာ investment များများလာမှာ export လည်းကျွန်တော်တို့ကများများသွားနိုင်မယ်။ export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ပျောက်သွားမယ်။ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့ manufacturing ပေါ့နော် manufacturing ကိုကျွန်တော် promote လုပ်တယ်manufacturing out there မှာထပ်ပြီးတော့ကျွန်တော်တို့က promote ပို့လို့တာက labor intensive ပေါ့အစိုက်ရုံဥမာပါပြီးဆိုရင်မှာထရုတ်စက်ရုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန့်အခွင့်အလမ်းရတယ်ပေါ့နော်တစ်ဖက်ကလည်း export ကို garment ကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာတော့မြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်တိုးတိုးလည်းကျွန်တော်တို့က food processing နဲ့ပတ်သက်ပြီးတော့ productivity investment မရှိဘူးမှာအဲ့တော့ကျွန်တော်တို့ကတစ်ချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လိုက်ရင်ဒါကျွန်တော်တို့ data တွင်းမှာfood supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။ဒါကြောင့်ကျွန်တော်တို့ကတကမ္ဘာလုံးမှာစိုက်လို့ရတဲ့သီးနှံမှများမြန်မာပြည်မှာအများတော်များများစိုက်လို့ရတယ်ပေါ့နော်။အချို့ကလွဲလို့ပေါ့။နောက်တစ်ခုကလည်းမြေလို့မြင်ရင်ကျွန်တော်တိုင်းပြည်မှာအများကြီးရှိသေးတယ်။ရေတရာဇာတရှိသေးတယ်။ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်။သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့မီယိုဖလာစိုက်ပျိုးရေးလုပ်ငန်းနဲ့ပါပဲချိန်လဲပြီးတော့အရင်ကအဆက်ဆက်မှလည်းဟိုဒီပတ်ဒီပေါ့နော်။ဒီ food processing နဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူး။လေယာဉ်ကဏ္ဍကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုက်ပြီးမှရှိပြီးသားအခြေခံကောင်းကိုအခြေခံပြီးမှသီးနှံထုတ်လို့မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားလည်းစိတ်ဝင်စားတဲ့လုပ်ငန်းလည်းဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားပါတော့တတိယဦးစားပေးပါပြောမလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥမာအပြင်အရင်တော့ဆိုတစ်တေလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရပ်ထားတယ်ပေါ့အဲ့လိုပို့မယ်စား
ချောကန်
ပို့လိုက်ရင်ကိုတိုင်းပြည်အတွက်အလုပ်ကန်ခွင့်လန်းလဲပို့တယ်ပို့တဲ့ပစ္စည်းကလည်း value added ဖြစ်တဲ့အတွက်ကြောင့်မလို့ export တန်ဖိုးမှာကျွန်တော်တိုင်းပြည်ပို့ရတယ်ပေါ့နော်ဒုတိယအပိုင်းပြောရင်တော့ agriculture ပေါ့ကျွန်တော်ခုနဆက်ပြောရတယ်တတိယတော့မှခုနပြောတဲ့ infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်နောက်လက်ရှိအစိုးရလက်ထက်မှာကျွန်တော်ဗာထပ်ပြီးစဉ်းစားလဲဆိုတော့ဒီခုနဟာဒီအပြင်ကို education healthcare ပေါ့နော်ကြီးမားရေးနဲ့ပညာရေးကဏ္ဍဒါတွေကလည်း investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအပြင်ကျွန်တော်တို့ promote လုပ်တာကနပိုပလုတ်တော့မှကနအင်းငါကူကိုထိုးလို့မှုရေနောက်ခုနပြောစိုက်ပျိုးရေးကဏ္ဍရေနောက်တစ်ခုကအခြေခံအဆောက်အုံနဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့ generally ကျွန်တော်ခြုံလိုက်ဒီငါကူကိုကျွန်တော်တို့ကလှုပ်သွားဖို့ရှိပါတယ်ဟုတ
်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါပါဟုတ်ပ
ါပါ Okay so this season တင်ဆက်တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီ season ကိုအခုလိုတင်းကွန်းတွေညနဲ့တင်းနာနေမနက်ခင်းတွေမှာလည်းနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာရချက်မှာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်မတ်လ26ရက်နေ့တင်းတင်းကုန်နေညမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စံတိုင်းအထိအစီအစဉ်တွေကိုတော့ line 2 meter 24 25 33နဲ့53တို့အပြင် line meter 190တို့ကပါတို့ချက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးဒုတိယပိုင်းတိုင်းဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့မအေးတနာကြော်တင်ဆက်တဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြည့်အောင်ပါရှင်။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။မြန်မာတီးချစ်သောရရှင်တွေအတွက်မြန်မာသချင်းတွေတပုတ်နဲ့လည်းမြေတားတီးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစာတချို့ကိုဖော်ပြပေးစီမှာလေ။ဒီတော့ရရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆူတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့အမှတ်ချက်ရေးလာတဲ့တော့ရရှင်နောက်တစ်ယောက်ကတော့တော့ရရှင်မတ်ဦးဖြစ်ပါတယ်ဒီတော့ရရှင်က VOA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းသိရအောင်ရိုးရိုးနားထောင်တာပါ Internet Web မှာနားထောင်တဲ့နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးရများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဥကြောစံသာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လည်းအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ် VOA သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျလွန်းနေဆိုတာ VOA သတင်းထောက်တွေရဲ့မေးခွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်ဥပမာဦးတက်လွင်ထွန်းဥကြောစံသာကိုကျော်ကျော်သိမအိမ်ချင်းနိုင်တို့သတင်းထောက်မင်းမျက်နာတွေနားထောင်ချင်းသိနိုင်ပါတယ်အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့တော်ရရှင်မဦး VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတပုတ်ပေါ်မှာသောရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါရယ်နော်အခုတော့သောရရှင်နေကိုအနောက်တိုင်းဒီလေးတပုတ်နဲ့ကြားဖြတ်ဖြောပြေးပေးကြပါတယ်ဒီတပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးစင်မှာနံပါတ်၄နေရာမှာချိတ်တဲ့သတင်းလေးနဲ့ဖြောပြေးပေးကြပါတယ်ရှင် British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့ American Pop DJ ဆို Taylor Swift တို့2018ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားတွေဇာတ်ဝင်တွေတည်ဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သတင်းတပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသတင်းထဲမှာ Zayn ဆိုတာရော Taylor Swift ဆိုထားတာရော အရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါတယ်ဒီသချင်းက Zen One Direction အဖွဲ့က Trap ပြီးနောက်ပိုင်းသူအကောင်းဆုံး10ဘုတ်စီးရဲမှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံး10ဘုတ်စီးရဲဝင်တဲ့သချင်းအပုတ်20မြောက်သချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံး10စီးရဲကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါစိမ့်နဲ့ထေလဆွေပြေ I don't want to live forever ဆိုတဲ့တခြင်းကိုနားထောင်ကြည့်ပါအောင်နော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမားတယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှာအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့မွန်ပြည်သက်ပါတီ NCA မှာလက်မှတ်ထိုးမယ်ဆိုတဲ့သတင်းပေါ်မှာတို့ရရှင်နေတော်တော်လေးမှတ်ချက်ပေးလာကြတာပါ။တနင်္ဂနွေလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့ NMSP မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးရမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူတို့အခြေပြုအဖွဲ့အစည်းတွေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးမလ22ရက်နေ့ကမော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာသူတို့အခုလိုပြောသွားခဲ့တာပါ။ဒီသတင်းပေါ်မှာသရရှင်တွေတုံ့ပြန်လာကြတဲ့အထက်မှာတော့ကြိုးကြိုးပါတယ်ဆိုပြီးတော့ပြောလာတဲ့သရရှင်ကတာယာဖြစ်ပါတယ်။
တိုင်းသားတွေအားလုံးလက်မှတ်ရေးထိုးလိုက်ကြပါ။အစိုးရနဲ့တိုင်းသားတွေညှို့လိုက်ကြပါ။စစ်တပ်ဟာသူ့အလိုလိုကာကွယ်နေရမှာပဲရောက်သွားပါလိမ့်မယ်စစ်တပ်ဟာသူ့အလိုလိုအစိုးရရဲ့အမိန်အောက်အာဏာအောက်ကိုရောက်လာပါလိမ့်မယ်2008ဥပဒေလည်းပြင်လို့ရလာပါလိမ့်မယ်တိုင်းသားတွေအားလုံးလက်မှတ်ထိုးပြီးသွားလို့ရှိရင်စစ်တပ်ကလည်းဥပဒေပြင်ဖို့ညှဉ်းဆန်တော့မှာမဟုတ်ပါဘူ
းဒီတာယာရဲ့မှတ်ချက်အောက်မှာတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာတဲ့သူတွေကလည်းသူ့လိုပဲအလားတူထောက်ခံပါတယ်လို့ပြောလာကြတာပါဒါပေမဲ့သောရရှင်စန်တောင်ကွန်ဆိုတဲ့သောရရှင်ကတော့ဒီအခြေအနေကိုမယုံသေးပုံပေါ်ပါတယ်ရှင
်အပြောတော့ကောင်းလိုက်တာဘာမှနားမလဲတဲ့တိုင်းရင်းသားတွေမှားတာအဲ့ဒါမျိုးပေါ့ဒီလောက်လွယ်ရင်တိုင်းပြည်ငြိမ်းချမ်းတာကြားလာပြီလက်တွေ့လုတ်ပြမှတိုင်းရင်းသားတွေတကယ်ယုံမှာတစ်ခါနှစ်ခါလိန်တာမဟုတ်ဘူးဆယ်ကမကအထက်ထက်လိန်နေတော့တိုင်းပြည်ငြိမ်းချမ်းကျင်တယ်ဆိုရင်ပါဇက်ပြောမဟုတ်ပဲလက်တွေ့လုတ်ပါ
မွန်ပြည်သက်ပါတီ NCA ကိုလက်မဲ့ရေးထိုးရမယ်ဆိုလို့ဝန်တာကြတဲ့ထင်မှာတော့နောက်ထပ်သောရရှင်မောင်မောင်စောကအခုလိုပြောလာပါတယ
်အပေးနေမယ်မွန်ပြည်သက်ပါတီရဲ့ခမားတို့လည်းတိုင်းရင်းသားညီကိုတွေပါပဲရခိုင်ကချင်ရှမ်းသူတို့လည်းအတူတူပါပဲတယောက်နဲ့တယောက်ယုံကြည်မှုတိဆောက်ပြီးလက်မှတ်အရင်ထိုးလိုက်လုံးကြီးမှထိုးတက်မယ်စောင့်ကြည့်လိုက်ပါအခြေအနေကမဟုတ်ရင်ပွင့်ပွင့်လင်းလင်းပြောကြပါလုံးဝအဆင်မပြေတဲ့နောက်ဆုံးလက်နဲ့ပြန်ကင်ရတာပါပဲပြည်သူကလည်းအားပေးနေမှာပါ
သရရှင်မောင်မောင်စောကအရင်လုံးကြည့်လိုက်ပါနောက်တော့မှအဆင်မပြေလဲတမျိုးဆုံးဖြတ်တာပေါ့လို့ပြောလာတဲ့အချိန်မှာသရရှင်ဒီဖြိုးကြည်တာကတော့ဒီအချိန်ကတိုင်းသားညီကိုတွေအားလုံးသွေးစည်းညီညွတ်ဖို့လိုပါတယ်ဒါကြောင့်အခုလိုလုပ်တဲ့တိုင်းသားတွေအားလုံးကိုလည်း ကျေးဇူးအထူးတင်ပါတယ်နိုင်ငံတော်ပြည်လဲထူထောင်ကြပါစို့ဆိုရတီတော်ရရှင်ပြောလာပါတယ်တော်ရရှင်ကွီးထက်ကလည်းကြိုးဆိုပါတယ်မလူမျိုးညီကိုမောင်တို့မတွေအားလုံးကိုလည်းဝမ်းလဲဝမ်းသာပါတယ်ပန်ခန်းနဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခဲ့လို့ပါတယ်မွန်ပြည်သက်ပါတီတွေမှာတခြားတိုင်းသားအဖွဲ့တွေလည်းလက်မှတ်ထိုးစီခြင်းပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့နိုင်နိုင်ဖြစ်ပါတယ်ရှင်
တိုင်းရင်းသားမှန်သမျှငြိမ်းချမ်းရေးလက်မှတ်ထိုးကြစေလိုပါတယ်။တညီတညွတ်တဲ့စည်းလုံးပါမှတိုင်းတစ်ပါးရန်ကာကွယ်နိုင်မှာပါ။တဦးတယောက်ကောင်းစားဖို့မဟုတ်ပဲအမိနိုင်ငံတော်ကြီးကိုတိုးတက်စေချင်တဲ့ဆိုရင်အလုံးပူပေါင်းပါဝင်ဖို့လိုတယ်။ဒါလို့သွေးကွက်နေမယ်ဆိုရင်တော့တိုးတက်ဖို့ခက်ခဲနေပါလိမ့်မယ်
။ဒါတော့ရှင်နိုင်နိုင်အလုံးစီလုံးကြမှာဖြစ်ပါမယ်ဆိုတော့ရေးလာတာပါ။တော်ရရှင်မောင်မောင်ကတော့တူတုံစင်းမောင်နှမတွေတောင်မှတဲဖို့ခက်ခဲတာမလို့အခုလိုမျိုးတနိုင်ငံနဲ့အတူနေထိုင်ကြတဲ့သူတွေထဲမှာလည်းရေတို့ကွဲပြားမှုတွေရှိပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုအခုလိုလွတ်လွတ်လပ်လပ်ရေးလာပါတယ်
။တမီတဲမွေးတဲ့ညီကိုမောင်နှမတွေတောင်စကားများရံဖြစ်တဲ့အခါနဘဲငစပြောခြင်းပြောမယ်နောက်ဆုံးလက်တွေချီတီတောင်ပါခြင်းပါလာလိမ့်မယ်။ဒါပေမဲ့စိတ်ပြေလို့ပြန်တဲ့ပြန်ခေါ်ကြတဲ့အခါအဲ့ဒီအိမ်ထဲမှာပဲအတူနေကြတဲ့ညီကိုတွေပါပဲတမီတဲ့ဖောက်ခဲ့ကြတာကိုမိထားကြမှာလားလက်ချင်းဆက်လိုက်ကြစမ်းမယင်ချင်းအလိုက်ကြစမ်းမတယောက်ယင်တဲ့ဟိုတယောက်အနီးကရဲရဲကြည့်လိုက်ကြစမ်းမသွေးနီးတဲ့သွေးရဲတဲ့သွေးချင်းစစ်တွေပါညီကိုတို့ရဲ့သွေးမခွဲကြပါနဲ့သွေးမကွဲကြပါနဲ့စပွဲပေါ်မှာအနီးကပြည်တယောက်ယင်ဘက်တယောက်ရဲရဲကြည့်လိုက်ကြအောင်အမြန်ဆုံးလာခဲ့ကြတော့ချစ်တော်ညီကိုတွေ
ဒါကတော့ရှင်မောင်မောင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်နောက်ထပ်တော့ရှင်တယောက်ကတော့မိုးမျိုးသားတူပါဆိုပြီးအခုလိုရေးလာပါတယ
်ကြိုက်သွားပြီဒီလိုစကားမျိုးဒီလိုအရေးသားမျိုးတခါမှမဖတ်ဘူးမပြောကြဘူးဒီလိုအရေးသားတွေနဲ့ကို့အညီကိုတွေကောင်းစေချင်တာတွေအားပေးစကားတွေရေးပြောတဲ့အခါမှာအရသာအရှိဆုံးပဲလို့ခံစားရတယ်ဒါပေမဲ့ဒီအရေးသားတွေဟာစိတ်ဝမ်းကွဲအောင်ရေးလို့ရတယ်လို့ချစ်ခင်အောင်လည်းရေးလို့ရပါတယ်ဆိုတာတက်သေးပါအားလုံးကျမ်းမာကြပါစေလို့
ဒါကတော့မွန်ပြည်သက်ပါတီတနိုင်ငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA မှာလက်မှတ်ထိုးတော့ပါမယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်တုန်းကပြောသွားခဲ့တာပေါ်မှာတော်ရရှင်တွေသူတို့ရဲ့သဘောထားအမြင်တွေကိုတုံ့ပြန်လာကြတာပါထောက်ခံတဲ့သူများတာတွေ့ရပါတယ်เนาะတော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ကောမြန်မာတင်းချစ်တော်ရရှင်နေကိုမြန်မာတချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ဖျော်ဖြေပေးကြပါရစေ။အိန်နွန်တီဆိုထားတဲ့ချစ်သူပုံရင်းဆိုတဲ့တချင်းလေးကိုတော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။
ချစ်သူပုံရင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းချိန်တွေမှာ မြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရွှေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းခြင်းလို့ကြပါစေရှင်။
တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါ။ဒီသတင်းပတ်မှာတော့တက်မတော်ဘာရီပြုပြင်ပြောင်းလဲဖို့လိုတယ်ဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကအတင်ပြဆွေးနွေးထားပါတယ်။မှအင်ဂျင်နီယာကုညီတင်ဆက်ထားပါတယ်ရှင
်။အခု2019မတ်လ29ရက်နေ့ဟာ82ကြိမ်မြောက်တက်မတော်နေ့ဖြစ်ပါတယ်။ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါဒီနေ့ဟာထူးခြားပါတယ်1962ခုနှစ်ကစပြီးရေတွက်ရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တပ်မတော်နေ့ဖြစ်လို့ပါပဲအစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကုန်ကနေရေတွက်ရင်တပ်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတစ်နှစ်တာအချိန်ကာလရောက်လာပါပြီဒီကာလအတွင်းတပ်မတော်ဘလို့ရပ်တည်နေသလဲဘလို့အတွေးခေါ်တွေကင်ဆွဲထားသလဲprofessional တက်မတော်ဖြစ်လာအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းတက်မတော်ဟာအရင်ဆက်အာဏာရှင်တွေရေးဆွဲပေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံသဏ္ဍာန်နဲ့ယက်တီနေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကုဘာတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။တက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်သူတာဝန်ယူတဲ့6နှစ်ဝန်းကျင်ကာလအတွင်းတက်မတော်ပြုပြင်ပြောင်းလဲရေးတက်မတော်ပုံရိပ်ကောင်းလာစေရေး professional တက်မတော်ဖြစ်လာစေရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်တက်မတော်အတွက်အလွန်အရေးကြီးတဲ့ကာကွယ်ရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာရင်လွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်ဘယ်နေရာတွေမှာဘလို့သုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကဒီပိုင်းမှာကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဗိုလ်ချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်အခြားပြည်တွင်ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲပေါ်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထက်မှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောက်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ရည်တည်ချက်အဖြစ်မြဲမြံစွာခံယူလှုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာဏာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ရည်တည်ချက်လို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရက်လုံးကလေးစားရလောက်တဲ့တကယ့်ကို professional တက်မတော်ကောင်းပြည်ပြင်းပြင်းဖြစ်လာအောင်စူးစားတိဆောက်ရအောင်မှာပဲဖြစ်ပါတယ
်။အရေးကြီးဆုံးကတော့ကာကွယ်ရေးစွမ်းရည်ဖြစ်ပါတယ်။တက်မတော်တဲ့ရဲ့အဓိကစွမ်းရည်ဟာတက်ရည်ခက်ရည်ပြည့်ဝတာကာကွယ်ရေးစွမ်းရည်ပြည့်ဝတာပဲဖြစ်ပါတယ်။လက်တော်လက်နက်ကန်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်သင့်တယ်မတိုက်သင့်ဘူးညင်းခုံဆွေးနွေးတာမလုပ်ချင်ပေမဲ့တက်မတော်ရဲ့တိုက်ခက်ရည်စွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူး။အကြောင်းရင်းကိုရှာရင် တမှုတက်သားတွေတမတော်တွေဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူအသက်အိုးရင်စီစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတမတော်သားတွေလုံနေတဲ့များမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတွေကမှတစ်ခုဖြစ်နေလို့ပါပဲတမတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထဲပေါ်ဖို့ဆိုရင်တမတော်တွေစီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတမတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစတွေကိုရှော့ချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တမတော်ရဲ့လေးလပတ်တပ်မှုကြီးတွေအစည်းအဝေးမှာတမတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်အဲဒီမှာသစ်မှောင်ခိုဖမ်းဆီးတာတွေကြောက်စိမ့်မှောင်ခိုဖမ်းဆီးတာတွေကုန်စည်နှုန်းတည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေပြည်သူတွေကိုကြမ်းမာရေးဆောက်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တမတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှာပဲကင်တွယ်သင့်ပြီးကြံနေရာဒေသတွေမှာတော့သက်ဆိုင်ရာပြည်ထရေးလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံနိုင်ကင်ထိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ်
တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်ဆင်အာနာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တရက်ပြပြပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထည့်ဖော်ဖို့ပဲဖြစ်ပါတယ်အရင်ဆင်အာနာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင်တနေ့နေ့ယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တယ်ဆိုတော့လွဲမတဲ့အယူအဆကင်ဆွဲပြီးတက်မတော်ကိုတိဆောက်ခဲ့တာပါ။ဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါ။တပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထက်သွင်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကိုင်နေရာကနေတဆင့်ပြေးတဆင့်ရှော့ချသွားတင်ပါတယ
်အလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတတိသန့်ရှိနေတဲ့အနေအထားမျိုးကနေနောင်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ် professional တက်မတော်ပြပြပြပြဖြစ်လာအောင်ဘယ်အချိန်ပါတဲ့အကောင့်ထဲပေါ်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါတယ်။အင်အားတောက်တင်းတဲ့ပြည်တော်စုတက်မတော်တရက်ပြပြပြဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ုံနဲ့မကကာကွယ်ရေးအသုံးစရာကိုလည်းအခုတည်းပုံအများကြီးသုံးဆွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်မှာဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဒရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းသုံးသပ်ချက်အစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်။အခုတော့ထူးခြားဆန်းပြသတင်းတွေကိုတင်ဆက်ပေးမှာပါ။အိန္ဒိယနိုင်ငံချနိုင်းမြို့ကအသက်62နှစ်အရွယ်လူတစ်ယောက်ဟာကျတူရွေးတွေကို10နှစ်လောက်အစာကျွေးတဲ့အတွက်ညက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။ဩစတြေးလျနိုင်ငံဆစ်နီမြို့မှာတော့လူ800ကျော်ဟာမာမီတွေလို့တ िश्यू ဆက်ကူတွေနဲ့ပတ်ပြီးဝစ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစံချိန်တင်မှတ်တမ်းဝင်သွားပါတယ်။အခုလိုထူးခြားဆန်းပြသတင်းတွေကိုကိုငင်းချန်နယ်မှကွန်ပျူတာတွေကတင်ပြမှာပါရှင်။
အိန္ဒိယနိုင်ငံချန်နိုင်းမြို့ကအသက်62နှစ်အရွယ်စိခါဟာကျက်တူရဲအစိမ်းရောင်လေးတွေကို10နှစ်တိုင်တိုင်အစာကျွေးခဲ့တဲ့အတွက်ငှက်လူသားလို့နာမည်ထင်ရှားလူသိများလာပါတယ်။သူတနေ့တနေ့အစာကျွေးတဲ့ကျက်တူရဲအရေအတွက်ဟာ4000အထိရှိနိုင်ပါတယ်။အခုလိုငှက်တွေကိုအစာကျွေးဖို့ဖြစ်လာတဲ့အကြောင်းရင်းကတော့2004ခုနှစ်ကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီကြောင့်ပါ။သူ့အိမ်အနောက်ဘက်ခေါင်မိုးပေါ်မှာလာခိုလုံတဲ့ကျက်တူရဲလေးနှစ်ကောင်ကိုကယ်တင်ကျွေးမွေးတာကနေစခဲ့တာပါ။နောက်ရက်တွေမှာတော့ဒီငှက်ကလေးနှစ်ကောင်ဟာသူ့အိမ်သားမှာပဲအတိုက်တီဗီနေထိုင်ခဲ့တယ်လို့အခြားကပြန်လာတဲ့ကျက်တူရဲတွေနဲ့ပေါင်းပြီးအခုလိုထောင်ပေါင်းများစွာဖြစ်လာတာပါမနေ့အစောကြီးထထမင်းချက်ပြီးတော့အိမ်ခေါင်မိုးပေါ်မှာတင်ထားတဲ့သစ်သားတန်းတွေပေါ်မှာထမင်းတွေကိုတင်ထားပေးခဲ့တာပါညနေပိုင်းမှာလည်းအခုလိုတစ်ခါထပ်ပြီးတော့ကျွေးမွေးပါတယ်စိခါဟာကင်မရာပြုပြင်တဲ့အလုံးနဲ့အသက်မွေးသူဖြစ်ပြီးတော့သူ့ရဲ့ဝင်ငွေ40ရာခိုင်နှုန်းလောက်ကိုအခုလိုငှက်တွေကိုအစာကျွေးဖို့အတွက်သုံးနေတာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့လူ800ကျော်လောက်ဟာ မမ်မီတွေလိုတီရှူဆက်ကူတွေနဲ့ပတ်ပြီးဝတ်ဆင်ခဲ့ကြတဲ့အတွက်ကမ္ဘာစနစ်တင်မှတ်တမ်းဝင်သွားပါတယ်ဗြိတိန်နဲ့ဩစတြေးလျပြတိုက်တွေပူးပေါင်းပြသတဲ့ရှေးရောက်အီဂျစ်လူမျိုးတွေရဲ့မမ်မီလုံနီးပြသတဲ့ပွဲမှာအခုလိုလှုပ်ဆောင်ခဲ့ကြတာပါ။ဆစ်ဒနီမြို့ကပါဝါဟောက်စ်ပြတိုက်မှာဗြိတိန်ကနေရောက်လာတဲ့အီဂျစ်မမ်မီရုပ်အလောင်း6လောင်းကိုဧပြီလကုန်ပိုင်းအထိပြသထားမှာဖြစ်ပြီးတော့သူတို့ရဲ့အကြောင်းကိုတော့သုံးဖက်ပြင် CT scan ပုံရိပ်တွေနဲ့ပြသထားမှာပါ။ဒီပြသထားတဲ့အီဂျစ်မမ်မီအလောင်းတွေကတစ်စဲရှေးရောက်အီဂျစ်လူမျိုးတွေရဲ့မမ်မီပြုတ်လုံနီးတွေနဲ့သူတို့တွေဘယ်လိုနေထိုင်ခဲ့ကြသလဲဘယ်လိုအကြောင်းတွေကြောင့်သေဆုံးခဲ့သလဲစရာတွေကိုလည်းလေ့လာနိုင်မှာပါပြတိုက်ဝင်ကြီးအနေနဲ့ကတော့လူကြီးဆိုရင်ဩစတြေးလျဒေါ်လာ28ဒေါ်လာနဲ့ကလေးတယောက်ကိုတော့16ဒေါ်လာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံရှီကာဂိုစျေးရုံတစ်ခုမှာခြေထောက်နှစ်ချောင်းနဲ့ကြောရိုးတစ်ချောင်းအပေါ်ပါတဲ့Ivory Coast ကကလေးငယ် main ကလေးတယောက်ကိုအောင်မြင်စွာခွဲစိတ်ပြုပြင်ပေးနိုင်ခဲ့ပါတယ်။အခုလိုဖြစ်ရတဲ့အကြောင်းရင်းကတော့အမွှာဘူးအဖြစ်မွေးဖွားလာရမယ့်တရေသားလောင်းနှစ်ခုဟာတစ်ခုတည်းအဖြစ်ပေါင်းဆက်သွားတဲ့အတွက်မွေးလာတဲ့ကလေးမှာခြေထောက်အပိုနဲ့ကြောရိုးအပိုတွေပါလာရတာပါလို့ခွဲစိတ်ခဲ့တဲ့ဆရာဝန်ကြီးကရှင်းပြပါတယ်။အသက်10လသားအရွယ် Dominic Lee ကို6နှစ်ကြာဆရာဝန်9ယောက်နဲ့ခွဲစိတ်ခဲ့ရတာပါ။ခွဲစိတ်မှုပြီးမှတော့သူဟာမြန်မြန်ဆန်ဆန်ပဲပြန်လည်ကောင်းမွန်လာနေပြီးတော့Ivory Coast ကိုမပြန်ခင်လင်းစီးနိုင်တဲ့အချိန်အထိရှီကာဂိုကမိသားစုတစုနဲ့နေထိုင်သွားမှာဖြစ်ပါရယ်ခင်ဗျာ
။ဟောင်ကောင်ကျွန်းကလူပညာပြပွဲတစ်ခုမှာတော့ကမ္ဘာ community ခေါင်းဆောင်ဂျင်ဒါဝီရဲ့အလောင်းရုပ်ထုတွေကိုပြသထားပါရယ်။ကျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုကလွဲလို့တရုတ်ခေါင်းဆောင်မော်စီတိုရုရှားခေါင်းဆောင်ဗလာဒီမီယာလီနင်မြောက်ကိုရီးယားကောင်ဆောင်ကင်အီဆွန်းနဲ့ဗီယက်နမ်ကောင်ဆောင်ဟိုချီမင်းတို့ရဲ့ပုံစံတူရုပ်ထုတွေကိုဖန်ခေါင်းထဲချဲ့ပြီးပြသထားတာပါ။ကျူဘာကောင်ဆောင်ဖီဒယ်ကက်စထရိုရဲ့ရုပ်ထုကိုတော့စေယုံကလေးပေါ်မှာအသက်မြင့်မြင့်ရှူနေရတဲ့ပုံဖန်တီးထားပါရယ်။တရုတ်နှုပညာရှင်ရှန်ရှောင်မင်းကအခုလိုရုပ်ထုတွေကို2008ခုနှစ်ကမ္ဘာငွေကြေးအချက်တဲကြုံခဲ့ရတဲ့အပေါ်မှာတုံ့ပြန်မှုတစ်ခုအနေနဲ့ဖန်တီးခဲ့တာဖြစ်ပါရယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဆစ်ဒနီပီယန်လ်ခေပြိုင်အမှုပညာလက်ရပြပွဲ2010မှာပြသဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့ကျူဘာကောင်းဆောင်ကက်စထရိုမကွယ်လွန်သေးပါဘူး။ဆက်မှုထိပ်သီးနိုင်ငံတွေဖွဲ့ထားတဲ့ G8 အဖွဲ့ကိုသယောတဲ့အနေနဲ့ G5 Community ကောင်းဆောင်ကြီး၅ဦးရဲ့ရုပ်ထုတွေကိုထုလုပ်ခဲ့တာလို့လည်းအမှုပညာရှင်ရှန်းကပြောပါတယ
်။ထူးခြားဆန်းပြအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့ကြံနေသေးရဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမတင်ကြီးထားရတလက်ကြင်ညာပေးပါအောင်ရှင
်အီရန်နိုင်ငံမိုဆူးမြို့အနောက်ပိုင်းမှာအရက်သားတရာကျော်တေဆုံးရတယ်ဆိုတဲ့ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးနေတယ်လို့အီရန်အစိုးရကပြောပါတယ်ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တည်ဆုံရတယ်ဆိုတဲ့အထောက်အထားတွေတော့လောလောဆယ်မတွေ့ရသေးဘူးဆိုပြီးတော့လည်းအီရတ်အစိုးရကပြောဆိုပါတယ်ရှင်။ရုရှားနိုင်ငံတဝမ်းမှာအတိုက်ခံခေါင်းဆောင်အလက်စီနေဗန်နီဦးဆောင်တဲ့အဂတိလိုက်စားမှုဆန့်ကျင်ရေးနဲ့ဝင်ကြီးချုပ်ဒမက်ထရီမက်ဘီယက်တဲ့နှုတ်ထွက်ပြီးရေးအတွက်ထောင်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ပါတယ်။လူရုချစ်တဲ့ပွဲကိုအသွားမော်စကိုမြို့တော်မှာအတိုက်ခံခေါင်းဆောင်နေဗန်နီကိုဖမ်းဆီးလိုက်ပြီးလို့လည်းသတင်းတွေမှာဖော်ပြကြပါတယ်။မတမာမှုတွေရှိခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေကို2011-2012အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမချင်တဲ့ချက်တွေပောက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လဲရှုမြင်ထားကြပါတယ်။အမေရိကန်ပြည်တော်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကယာနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့လို့အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမသိရင်ထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Song ရဲ့ဖြစ်ပါတယ်ကျွန်မနာမည်ဖိုင်ပါ VOA American အတန်ရဲ့သတင်းလာနေမနက်အစီအစဉ်တွေကိုတော့မြမစံတော်ချိန်6နာရီနဲ့9နာရီအထိ line to meter 24.32.40 တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကျေးမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.